တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကရှီယောင်းအော်သိုဒေါက်စ်ခရစ်ယာန်ဘုရားကျောင်းကြီးနောက်တစ်ခုနဲ့လူကြိုက်များတဲ့ပြတဲ့တစ်ခုကိုမွတ်စလင်ဘာသာဝင်တွေဝတ်ပြုရာပရီတွေအဖြစ်ပြောင်းလဲဖြစ်ဖို့တူရကီဝန်ကြီးချုပ်ရာဆက်တယုပ်အာရိုဝန်ကတောက်ကြနေကအမိန့်ပေးလိုက်ပါတယ်။နာမည်ကြီးဟာဂီယာဆိုဖီယာအော်သိုဒေါက်စ်ခရစ်ယာန်ဘုရားကျောင်းကြီးကိုပရီအဖြစ်ပြောင်းလဲပြီးတလကြမှာအခုလိုခရစ်ယာန်ဘုရားကျောင်းနဲ့ပြတဲ့တွေကိုပလီဖြစ်ထပ်မံပြောင်းလဲပြစ်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံအတွင်းကုန်စည်နှုန်းကြီးမြင့်မှုနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးမရေမြာမှုတွေရင်ဆိုင်နေရချိန်မှာအခုလိုရှေးဟောင်းအဆောက်အဦတွေကိုပလီဖြစ်ပြောင်းလဲပြစ်နေတာဟာနိုင်ငံအတွင်းကရှေးဟောင်းဆန်ဝါဒီတွေနဲ့မြို့သားရေးဝါဒီတွေရဲ့ထောက်ခံမှုပိုပြီးရလာအောင်ဝန်ကြီးချုပ်အာရဝန်ရဲ့ကြိုးပမ်းမှုတရလည်းဖြစ်ပါတယ်။Holy Savior in Chora လို့ခေါ်တဲ့ Orthodox Christian ဘုရားကျောင်းကြီးဟာ Byzantine ခေတ်ကတည်ဆောက်ခဲ့တာဖြစ်ပြီး14ရာစုနှစ်ကနေရန်စည်းရေးပကြီးတွေနဲ့အလှဆင်ထားတာဖြစ်ပါတယ်။ပြတိုက်ကနေပလီအဖြစ်ပြောင်းလဲလိုက်တဲ့သမိုင်းဝင်ခါရီယဲအစအဦးကတော့ Hagia Sophia ဘုရားကျောင်းလို့နှစ်ပေါင်း1000တက်တန်းရှိပြီဖြစ်ပြီး Ottoman Turk တွေကပလီအဖြစ်ရာစုနှစ်တစ်ဝက်ကြာအသုံးပြုခဲ့ပါတယ်။ဒီတရက်ကပါစီအပြီးမှာတော့တူရီနိုင်ငံကိုဘာသာရေးကိုအခြေခံတဲ့နိုင်ငံ Secular State ဖြစ်ထူထောင်မှုကြိုးပမ်းချိန်မှာပြရတဲ့အဖြစ်ပြောင်းလဲပြစ်ခဲ့တာဖြစ်ပါတယ်ခင်ဗျ။